မေကန်ပြည်တော်စုပြည်ဝင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်တတ်တဲ့သမ္မတရဲ့အမိန့်ကြေညာချက်အစ်စ်ကိုသမ္မတဒေါ်လန်ထရမ့်ကဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်။အရင်ကထုတ်ပြန်ခဲ့တဲ့ထရမ့်အစိုးရအဖွဲ့ရဲ့အမိန့်ကိုပြည်တော်စုတရားရုံးတရုံးကဟန်တာပိတ်ဆို့ခဲ့တာခံခဲ့ရပါတယ်။မူလကထုတ်ပြန်ခဲ့တဲ့ယာယီပြည်ဝင်ခွင့်ကန့်တတ်ချက်ထဲမှာအမေရိကန်ကိုဆွေးပြောင်းအခြေချနေထိုင်ကြမဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေပါပေမဲ့အခုအစ်စ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာရောအီရတ်နိုင်ငံမပါဝင်တော့ဘူးလို့အမေရိကန်သတင်းတွေမှာရေးသားဖော်ပြကြပါတယ်။ကနေဦးဇန်နဝါရီလ29ရက်နေ့ကသမ္မတထရမ့်လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်ခဲ့တဲ့စာရင်းမှာအီရတ်နိုင်ငံသားမကအီရန်၊လစ်ဗျာ၊ဆူမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမန်နိုင်ငံတွေပါဝင်ခဲ့ပါတယ်။အဲ့ဒီကန့်တက်တားမြစ်မှုကြောင့်ကမ္ဘာအနှံ့လေဆိပ်တွေမှာအခြေအနေတွေဖျော်ဖျဲဖြစ်သွားခဲ့ရပြီးလူဝင်မှုကြီးကြပ်ရေးရရှိတဲ့အနေနဲ့ကန့်တက်ခံရသူတွေထဲမှာအမေရိကန်ပြည်တော်စုအတွင်းအများအားနေထိုင်ခွင့် Green Card ကိုင်ဆောင်ထားသူတွေနဲ့ပြည်ဝင်ခွင့်ဗီဇာအတူတူတဲ့ရရှိထားပြီးသူတွေပါဝင်နေသလားဆိုတာဝေခွဲမရဖြစ်ခဲ့ကြပါတယ်။ကမလာရဲ့ယာယီပြည်ဝင်ခွင့်ကန့်တက်တဲ့အမိန့်ပေါ်ဆိုင်းငံ့လိုက်တဲ့ပြည်တော်စုတရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကအတူတူလက်ခံလိုက်ပြီးဒီအမိန့်ဟာအခြေခံဥပဒေနဲ့ကိုင်းမြင့်မှုရှိရလားဆိုတာကိုစမ်းသပ်နေတယ်လို့သိရပါတယ်။